Welcome to the Voice of America in Burmese.
တော်တာရှင်ပေါင်းမြန်မာတက္ကရာ1389ခုနှစ်22ရက်နေ့မှာမင်္ဂလာပေါင်းနဲ့ပြည်ဆောင်ကြပါစီရှင်။2019ခုနှစ်ဧပြီလ18ရက်တင်းလာနေညနေခင်းတွဲ VOA စီစဉ်တွေကိုမင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညနေခင်းတွဲစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာနေ့တက္ကူပါတော်တာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလောင်တို့တင်ပြသွားမှာပါ။တူရကီသမ္မတကိုလုတ်ပိုင်ခွင့်အာဏာသိမ်းတွေတိုးမြှင့်ပေးနိုင်ဖို့အတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဟာပါကစ္စတန်နိုင်ငံကိုရောက်နေပြီးတော့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေဆွေးနွေးခဲ့ပါရယ်။အကြံဖက်မှုတပ်ဖြည့်ရေးကြိုးပမ်းချက်မှာနိုင်ငံတကာအသိုင်းအဝိုင်းကစီလုံးညှိနှိုင်းဖို့လိုတယ်လို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော့တာရှင်နေနာဆင်ကြမှာကဘင်္ဂလားပြည်နယ်ရောကစိုက်ကလုန်းမုန်တိုင်းကမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတဲ့နောက်ပိုင်းမှာတော့အားရော်သွားပြီးတော့အခုအစိမ်းရောင်အဆင့်ကိုတက်မှတ်လိုက်ပါပြီ
။ဒီလူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးတဲ့ဒီလူတွေကျွန်တော်တို့ကကယ်ဆယ်ဖို့အတွက်ငွေကြေးကျွန်တော်တို့ကအရင်ချင်းဖြစ်နေပြီဆိုတော့အချိန်ကတော့ရခိုင်ဘက်မှာပဲဖြစ်နေတာပေါ့နော်။ကျန်လာတော့ဒီအရီ
စိုက်ကလုန်းအလွန်ပြက်လည်နေရချထားရေးစီစဉ်တွေကိုလူကေပြန်ဝင်ကြီးဒေါက်တာဝင်းမြတ်ရေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်21ရက်နေ့မှာနှစ်သစ်1389ခုနှစ်အတွက်နိုင်ငံတော်ကြီးကဲ့ရဲ့ဆုမွန်ကောင်းတောင်းပေးထားတဲ့အပြင်ဒီနှစ်တကြမှာအရင်နှစ်တွေကထက်ဆိုင်ဒုစရိုက်မှုတွေရောနေတဲ့ဆိုတဲ့သတင်းစာရတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကကြီးညာပေးတော့မှာပါရှင်။
တူရကီသမ္မတရစီပ်တိုင်ယပ်အာရဝန်ကိုလုတ်ပိုင်ခွင့်အာဏာသိမ်းတွေတိုးမြှင့်ပေးနိုင်ဖို့အတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကတင်းငွေတွေနဲ့နောက်ပိုင်းမှာကြေညာပါတယ်။မဲရီရဲ့69ရာခိုင်နှုန်းရေတွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ53မဲရှိပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းရှိတဲ့အကြောင်းတူရကီအစိုးရအရာရှိတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။တူရကီရွေးကောက်ပွဲပုတ်ဖွဲ့ဝင်အကြီးအကဲကလည်းဒီမဲရလတ်တွေမှန်ကန်ကြောင်းကိုနောက်ပိုင်းမှာအတည်ပြုပြောဆိုခဲ့ပြီးလာမယ့်ဆယ်နှစ်အတွင်းတရားဝင်မဲရလတ်တွေကျင်ညာမယ်လို့ပြောပါရယ်လူမှုဆန္ဒခံယူပွဲရဲ့ရလဟာတူရကီမှာဆယ်စုနှစ်တွင်နဲ့ချီရှိလာခဲ့တဲ့စစ်တပ်ကအစိုးရထဲမှာကြားဝင်ဆွဲဖက်ချဲလက်ရာတွေကိုလည်းအဆုံးသတ်နိုင်လိုက်တာဖြစ်တယ်လို့သမ္မတအာရဝန်ကပြောပါရယ်တူရကီသမိုင်းမှာပထမဆုံးအကြိမ်အရသာနိုင်ငံရေးအုပ်ချုပ်မှုစနစ်ကိုပြောင်းလဲလိုက်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါရယ်အခုမဲရလတ်တွေအရတူရကီလွှတ်တော်ကိုရပ်ဆိုင်းပြီးတော့ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုဖျက်သိမ်းပြင်မာပါဝန်ကြီးတွေကိုသမ္မတကတိုက်ရိုက်ရွေးချယ်ခန့်ပြီးသမ္မတကိုတာဝန်ခံရမှာဖြစ်ပါရယ်နိုင်ငံတော်ဘတ်ဂျက်အသုံးစရိတ်ကိုလည်းပဲသမ္မတကပဲချက်မှတ်ကိုင်းသွဲသွားမှာပါသမ္မတအနေနဲ့နိုင်ငံရေးပါတီတခုကိုတရားဝင်ဥဆောင်ခွင့်ရှိတယ်လို့လွှတ်တော်ကိုအချိန်မြေပဲဖြန့်နိုင်တဲ့အာဏာနိုင်ငံတော်အရေးပေါ်အခြေအနေကြေညာခွင့်အပြင်ဘို့တရားရုံးနဲ့ဖွဲ့စည်းပုံတရားရုံးတရားသူကြီးတွေရွေးချယ်ခန့်အပ်ခွင့်တွေကိုပါရရှိသွားစေတာဖြစ်ပါတယ
်အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိ HR McMaster ဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေတွေ့ဆုံပြီးနိုင်ငံသားမှရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ McMaster ဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့သဘုံတွေကိုနိုင်နေနေရနဲ့ပတ်သက်ပြီးတော့ပြန်သုံးသပ်အကဲဖြတ်ဖို့အတွက်အာဖဂန်ခေါင်းဆောင်တွေနဲ့အတူကဘူးမြို့မှာတွေ့ဆုံဆွေးနွေးပြီးတရက်ချာမှာအစ္စလာမဘတ်မြို့ကိုဒီကနေ့ရောက်ရှိလာခဲ့တာပါ။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးပါကစ္စတန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြံပေးဆာတတ်အဇီစ်နဲ့တွေ့ဆုံပြီးတဲ့နောက်တရားဝင်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့အာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအခြေအနေပျက်စီးယုံရင်းလာတဲ့အပေါ်မှာပါကစ္စတန်အစိုးရကစိုးရိမ်ပြီးအာဖဂန်မှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲဖြစ်ပေါ်လာဖို့အတွက်ပါကစ္စတန်နိုင်ငံအနေနဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတွဲပြီးလှုပ်ဆောင်သွားမယ်ဆိုတာကိုအဇီစ်ကထပ်လောင်းအတည်ပြုပြောထားပါတယ်။ဒါဟာသူ့အတွက်တော့အမေရိကန်သမ္မတထရန့်အမျိုးသားလုံခြုံရေးကြံပေးဖြစ်လာပြီးတဲ့နောက်ဒီဒေသကိုပထမဆုံးရောက်လာခဲ့တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်သဘုံတွေတိုက်နေတဲ့စစ်ပွဲတွေမပြီးပြတ်သေးပဲဖြစ်နေတာကိုအကူအညီပေးဖို့အတွက်အဲ့မှာရှိပြီးသားအမေရိကန်တပ်ဖွဲ့ဝင် 8,400 ကိုတပ်အင်အားထောင်နဲ့ချီထပ်ဖြည့်ပေးဖို့အတွက်အမေရိကန်တပ်မှုတွေကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသွားရောက်ဖို့ဖြစ်လာခဲ့တာပါ။သမ္မတထရန့်အစိုးရရဲ့မဟာဗျူဟာတည်တည်တဲမှာတော့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အားတိုးချဲ့သွားမလားဆိုတဲ့အပေါ်မှာသူကတိုက်ရိုက်ဖြေကြားသွားခြင်းတော့မရှိခဲ့ပါဘူးခင်ဗျာ
။အ ကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းချက်မှာနိုင်ငံတကာအတိုင်းအဝိုင်းကစီလုံးညင်ညွတ်ဖို့လိုတယ်လို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်အထင်မြင်လွဲမစေတာမျိုးမတိကျိုးကြုံပြုထားတဲ့ကိစ္စရပ်မျိုးတွေကိုရပ်ပစ်ဖို့လိုသလိုအထက်ဦးစားပေးရမှာက6နှစ်ကြာပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတည်ငြိမ်ရေးဖြစ်တယ်လို့လည်းပြောပါရယ်။ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီမတ်ချက်စကားတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်းငွေတွေကရေးသားပေးပို့လာတာပါ။လက်နက်ကင်တပ်တွေဝိုင်းခံထားတဲ့မြို့တွေကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့သဘောတူညီချက်နဲ့အစိုးရကိုထောက်ခံသူတွေနေတဲ့အရက်ကလူတွေတဲဆောင်လာတဲ့ဘတ်ကားတန်းစနေနေ့ကဘုံခွဲတက်ခတ်ရတဲ့ကိစ္စကိုအဲ့ဒီစာထဲမှာအယုံဆိုင်ဖော်ပြထားပါတယ်။ Syria ပဋိပက္ခမှာအဖွဲ့ပေါင်းစုံပါဝင်နေတယ်လို့ Al Qaeda လို့အကြမ်းဖက်အုပ်စုနဲ့လည်းဆက်ဆက်ပတ်သက်နေတာပါ။ဒါပေမဲ့လည်းသမရဘာရှာ Al Assad ကိုဆန့်ကျင်သူတွေကိုအကြမ်းဖက်သမားတွေအဖြစ် Syria အစိုးရကအစဉ်တစိုက်ရည်ညွှန်းပြောဆိုလာတာပါ။တပုံအုပ်စုတွေကိုထောက်ခံအားပေးတဲ့ America နဲ့ Turkey လိုနိုင်ငံတွေဟာအကြမ်းဖက်အဖွဲ့ Syria ကိုထောက်ခံသူတွေဖြစ်တယ်ဆိုပြီးတော့ Syria ကတစိုက်မမဆွဆွဲလာတာပါ။တင်းနင်းငွေတွေနေကပေးပို့လာတဲ့ Syria နိုင်ငံခြားရေးဝန်ကြီးဌာနရဲ့စာထဲမှာလည်းအလားတူဆွဆွဲဖော်ပြထားပါတယ
်။လူကုန်ကူးမှုဆွဲချက်တွေနဲ့၃နှစ်လောက်အဖမ်းခံထားခဲ့ရတဲ့အီဂျစ်နယ်ပေါ်အမေရိကန်နိုင်ငံသူအမျိုးသမီးနဲ့နောက်ထပ်9ဦးကိုအီဂျစ်တရားရုံးကတရားစီလွတ်ပေးလိုက်ပြီဖြစ်ပါတယ်။အဲ့ဒီအမျိုးသမီးရဲ့ Foundation ဟာ Cairo မြို့လမ်းတွေပေါ်ကကလေးတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အဓိကတရားပြိုင်ဖြစ်တဲ့ Aya Hijazi နဲ့သူမရဲ့ခင်မောအပါအဝင်တခြား6ဦးကို2014မေလကရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ကယ်ရိုရဲတပ်ဖွဲ့ကသူမရဲ့ foundation ကိုတရားရုံးရဲ့ warrant မပါဘဲဝင်ရောက်စီးနင်းပြီးတော့ computer laptop တွေတခြားစက်ပစ္စည်းတွေကိုသိမ်းယူခဲ့ပါတယ်။အဲ့လိုဖမ်းဆီးခဲ့တဲ့ပုံမှာတက်ကြွလှုပ်ရှားသူတွေဘက်ကလည်းအကြီးအကျယ်ကန့်ကွက်ခဲ့ကြပြီးတော့လှုပ်ကြံဖန်တီးပြီးတော့အကြက်ဖက်ဖွဲ့စည်းတွေပေါ်မှာအစိုးရဘက်ကဖိနှိပ်မှုရဲ့တစိုက်တစီစားဖြစ်တယ်လို့ပြောပါတယ်။ American လွတ်တော်အမတ်အတော်များများနဲ့ American နိုင်ငံသားဝန်ကြီးဟောင်း Hillary Clinton တို့ကလည်း Hijazi ကိုလွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဝါရှင်တန်မှာတွေ့ဆုံပြီးနှစ်ပတ်ကြာမှအခုလိုမျိုးအီဂျစ်တရားရုံးကတရားစီလွှတ်ပေးလိုက်တာဖြစ်ပါခင်ဗျာ
။ UAE အေဂျန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ဟာမြန်မာရိုးရာတက်ကြွ1389ခုနှစ်ကိုကူပြောင်းတဲ့နှစ်ဆန်းတရက်နေ့ဖြစ်တာနဲ့အညီနိုင်ငံအကြီးအကဲတွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နိုင်ငံကောင်းဆောင်တွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေမှာအများအားဖြင့်တူညီတဲ့သတင်းစကားကတော့ညီညာရင်းနဲ့ပတ်သက်တာပါ။2019ခုနှစ်ကိုညီညာရင်းနဲ့အဖြစ်မျှော်မှန်းထားတဲ့အတိုင်းပြည်သူတွေအတွက်ဝမ်းမြောက်ဖွယ်ရာရလကောင်းနေဆောင်ကျင်းလာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဦးထင်ကျော်ကနှစ်တကူနှုတ်ခွန်းဆက်စကားထဲမှာပြောထားပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်ကလည်းညီညာရင်းအရေးကြီးပြီးတော့တိုင်းပြည်ညီညာမှတိုးတက်မှာဖြစ်တဲ့အတွက်ညီညာရင်းရအောင်ကြိုးစားသွားကြဖို့ဆုံးမကောင်းတောင်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီး၊တရုတ်တန်အမတ်ကြီး၊ဗီယက်နမ်တန်အမတ်ကြီး၊အမေရိကန်တန်အမတ်ကြီး၊ဥရောပတန်အမတ်ကြီးနဲ့ဗြိတိန်တန်အမတ်ကြီးတို့ရဲ့မြန်မာနေတဲ့ကိုစုဆောင်လာအသီးတီကိုလည်းဒီကနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါရယ်။ရန်ကုန်မြို့ကရွှေတဂုံဖျားမှာတော့မနေ့မိုးမလင်းခင်ကလေးကဖျားကူကုတို့ယူသူတွေနဲ့ပြည့်နေပြီးတော့ဒေသအသီးတီကတိတ်အကြီးရွယ်အိုသေးတာမကလူကြီးလူလတ်လူငယ်အရွယ်မျိုးစုံကုတို့ယူကြတာကိုတွေ့ရပါရယ်။တကြအတက်နေဖြစ်တဲ့တင်းငွေတွေနဲ့ကတော့မာတာမုံတိုင်းကြောင့်ရန်ကုန်မြို့နေရာတော်မြန်မြန်မှာမိုးအပြင်းထန်ရွာခဲ့ပေမဲ့ဒီကနေ့တော့ရသည်ဥဒုတရားနေပါရယ်ရွှေတဂုံဖျားပဝန်ချင်းမှာအစားအစာမျိုးစုံနဲ့အေးအေးဖျော်ရည်တွေကိုစတူဒီယိုကျွေးမွေးပြီးတော့ကုသိုလ်ယူကြသူတွေရှိသလိုငားငှက်စားသဖြင့်အသက်လို့ကုသိုလ်ယူသူတွေကိုလည်းတွေ့ရပါရယ်ရန်ကုန်မြို့နှင်းစီကုန်းဘိုးဘွားရိပ်တာမှာလည်းဒီကနေ့မနေ့အစောပိုင်းကအဖိုးဘွားတွေကိုကောင်းလျှော်ချစ်သဲလက်သဲညှပ်ပေးပြီးတော့ကုသိုလ်ယူကြပါရယ်
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့တောင်ကိုရီးယားနိုင်ငံဘက်ကရက်တီတယ်လို့အမေရိကန်ဒုသမ္မတမိုက်ကွန်စ်ကပြောလိုက်ပါရယ်အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့အတူအပြေးအဝရက်တည်နေပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယာယီသမ္မတဖြစ်တောင်ဝန်ယူထားတဲ့ဟွမ်ဂျူအာနဲ့အတူပြုလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာဒူသမ္မတပန့်စ်ကပြောလိုက်တာပါဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံရဲ့ဆက်ဆံရေးဟာလုံးဝအခိုင်အမာရှိတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်စမ်းသပ်တာတွေထပ်မလုပ်ဖို့နဲ့နျူကလ িয়ার ကိမဲ့တဲ့ကိုရီးယားကျွန်းဆွယ်ဖြစ်ပေါ်လာဖို့အတွက်ဗတ်ပေါင်းစုံကနေရွေးချယ်နိုင်မယ့်နည်းလမ်းတွေကိုဖွင့်ထားပေးတယ်လို့လည်းဒူသမ္မတပန့်စ်ကပြောပါတယ်ဒီကနေ့စောပိုင်းတုန်းကတော့ဒူသမရပန့်စာကိုရီးယားနိုင်ငံကြားစင်အားပြစ်ချထားတဲ့နိုင်ငံနယ်ဇက်ကစစ်ချေတိုက်စခန်းတွေကိုတွားရောက်ပြီးတော့စ စစ်ကောင်းဆောင်တွေအမေရိကန်တပ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ငင်းကြမ်းတဲ့နီလန်းတွေဆွေးနွေးမှုတွေကတဆင့်ကိုရီးယားနိုင်ငံကြားဘေးကင်းလုံခြုံမှုရှိဖို့အမေရိကန်အစိုးရကလိုလားတယ်လို့လည်းအဲ့ဒီဘော်နီဖာစခန်းမှာထူးသမရပန့်ကပြောပါတယ်။မြောက်ကိုရီးယားဘက်ကအခုနောက်ဆုံးစမ်းသပ်လိုက်တဲ့မောင်မြင်တဲ့ဒုံးကျည်စမ်းသပ်မှုလုပ်ပြီးနိုင်ပိုင်းအကြာမှာပဲ။အခုချိန်ဟာအခက်အခဲတွေစိန်ခေါ်မှုတွေရှိနေတဲ့အချိန်မှာဒါပေမဲ့ရဲစွမ်းတက်တိရှိတဲ့တောင်ကိုရီးယားပြည်သူတွေနဲ့အမေရိကန်ဂျာကတမိုင်းဝင်မဟာမိတ်ဆက်ဆံရေးဟာအခိုင်အမာဆုံးရှိတယ်လို့လည်းဒူသမရာပန့်စ်ကဆိုမျိုးမှာတနင်္ဂနွေနေ့ကပြောခဲ့ပါတယ်ခင်ဗျာ
။အကြမ်းတိုက်စားမှုဆွဲချက်နဲ့ရာထူးကနေဖယ်ရှားပြီးထိမ့်သိမ့်ခံထားတဲ့တောင်ကိုရီးယားသမရာပတ်ကွန်ဟေကိုတောင်ကိုရီးယားတရားလိုရှင်တွေကတရားဝင်ဆွဲချက်တင်လိုက်ပါပြီ။တရားလိုရှင်တွေကမစ်ပတ်ကိုတနင်္လာနေ့မှာတရားဝင်ဆွဲချက်တင်ပြီးတော့သူ့အမှုရဲကိုရာဇဝတ်တရားရုံးကိုတင်သွင်းလိုက်တာပါ။တောင်ကိုရီးယားမှာဒီမိုကရေစီနီးကြွေးချက်ထားတဲ့သမရာကိုရာထူးကဖယ်ရှားတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။အကြမ်းတိုက်စားမှုအကြက်ကိုင်းမှုမတော်ဩဇာအလွဲသုံးပြုမှုနဲ့ဆွဲချက်တွေနဲ့မစ်ပတ်ကိုတရားရုံးရဲ့ဖမ်းရမ်းအမိန့်နဲ့မတ်လမှာဖမ်းဆီးထိန်းလိုက်တာဖြစ်ပါတယ်
။မလေးရှားနိုင်ငံကသူတို့ပိုင်တယ်လို့ပြောနေတယ်။ပင်လယ်ထဲမှာတရုတ်နိုင်ငံကတင်ပေါ်တွေနောက်ထပ်ဇက်တိုက်ဆိုးသလိုတွေးလာရတဲ့အတွက်မလေးရှားအနေနဲ့တရုတ်နိုင်ငံကိုတွန်းလှန်ဖို့လူလူရဲ့ဖိအားတွေထိုးလာနေပါတယ်။ဒါပေမဲ့ဒါဟာနိုင်ငံသားဆက်ဆံရေးမှာထိတိုက်တွေ့မဲ့အနေထားတော့မဟုတ်သေးပါဘူး။ပြီးခဲ့တဲ့ဇန်ဘာလကနေဖေဖော်ဝါရီလနောက်ပိုင်းရပ်ပေါင်း60အတွင်းတရုတ်ကမ်းခြေဆောင်တင်ပေါ်၃လင်းကိုမလေးရှားနိုင်ငံဘော်နီယိုကျွန်းမှာလဲလေသွားလာနေတာကိုတွေ့ခဲ့ရတယ်လို့လည်းအာရှရေချောင်းပို့ဆောင်ရေးပွင့်လင်းမြင်သာမှုစောင့်ကြည့်အဖွဲ့ကအခုလမှပြောကြားလိုက်ပါတယ်ခင်ဗျာ
နောက်လောက်နေကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဘင်္ဂလားပြည်နယ်အော်ရဲကဆိုင်ကလုန်းမုန်တိုင်းအာရုံလာတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ဘင်္ဂလားပြည်နယ်အော်ကဝင်ရောက်လာတဲ့ဆိုင်ကလုန်းမုန်တိုင်းမာရတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတဲ့နောက်မှာတော့အပြျော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်အဆင့်ကိုတတ်မှတ်လိုက်ပြီးဖြစ်ပါတယ်။မုန်တိုင်းတိုက်ခတ်သွားတဲ့ရခိုင်ပြည်နယ်နဲ့အေရဝတီတိုင်းကမြို့နယ်တွေအတွက်မာရတာမုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းမုန်တိုင်းတင်ပြည်သူတွေအတွက်ရခိုင်လူမှုအဖွဲ့တွေကလည်းတွားရောက်ကူညီဖို့ပြင်ဆင်နေကြပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်။
ဧပြီလ18ရက်နေ့မြန်မာစံတော်ချိန်မနက်10နာရီခွဲကမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရဘင်္ဂလားပြည်လေယောဂါဖြစ်တည်လာတဲ့ဆိုင်ကလုန်းမုန်တိုင်းမာရတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးတော့လီဗီးယားနဲ့ယမန်အပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်အဆင့်တက်မှတ်လိုက်ပြီးမုန်တိုင်းနဲ့ပတ်သက်လို့နောက်ဆုံးထုတ်ပြန်ပေးတဲ့သတင်းဖြစ်တဲ့ဆိုတာကိုမိုးဇလားကထုတ်ပြန်ထားပါတယ်။မနေ့ညနေပိုင်းကနေစလို့ဒီကနေ့အထိဆိုင်ကလုန်းမုန်တိုင်းတိုက်ခတ်သွားတဲ့အချိန်တွင်အဓိကထိခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အေရဝတီတိုင်းမကွေးတိုင်းအပြင်မိုးလေပြင်းထန်ခဲ့တဲ့တခြားတိုင်းဒေသကြီးပြည်နယ်တွေအတွက်မုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပျက်စီးသွားတဲ့လူနေအိမ်တွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နေကြပြီဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ချိန်နဲ့အမျှပေါ့နော်ဟိုလီဝုဒ်သတင်းနဲ့ကျွန်တော်ရဲ့ဝန်ကြီးဌာနမှာရှိတဲ့ Emergency Operation Center EOC မှာလည်းဒီလိုမျိုးမုန်တိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေစတဲ့ပို့ခဲ့တယ်။မုန်တိုင်းအဖြစ်ဘလို့အားရော့သွားပြီးဝင်ရောက်ပြီးတော့ဘာဖြစ်နေပြီဘယ်နေရာမှာဒေတာညုံဘလောက်ရှိတယ်အဲ့တော့ကျွန်တော်တို့ဘာအချက်ရှိတယ်ဒါမျိုးကြီးကျွန်တော်တို့ခုမနေ့ကြည့်တယ်ကျွန်တော်သတင်းဖြန့်ချီပိုင်းလုပ်ခဲ့ဒီလူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးရဲ့ဒီလူတွေကျွန်တော်ကကယ်ဆယ်ဖို့အတွက်ငွေကြေးကကျွန်တော်ကအချိန်ချင်းဖြစ်နေပြီဆိုတော့အကြီးကတော့ရခိုင်ဘက်မှာပဲဖြစ်များတာပေါ့နော်ကျွန်တော်ကတော့ဒီအေရဝတီမှာဖြစ်တယ်ပေါ့နော်အေရဝတီတိုင်းမှာဖြစ်တယ်အနည်းငယ်ပေါ့အဲ့ဒါဖြစ်တယ်နောက်ပြီးတော့ဒီမကွေးတိုင်းမှာအနည်းငယ်ဖြစ်တယ်မကွေးတိုင်းမှာဖြစ်တာကတော့ကံများဆံများကိုသွားတဲ့လမ်းမှာရာကြီးလမ်းလွဲတရားလေးပေါ့အဲ့ဒါကတော့ဆောက်လေဝန်ကြီးဌာနအခုပြင်ဆင်နေပြီအေအာဒီမှာဖြစ်တာနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆောင်ရွက်နေပြီပေါ့နော်နောက်ဆောက်ပတ်တဲ့ဟာတွေလည်းအခုစနေပါပြီကျွန်တော်တို့
ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်ဖြူမြို့နယ်မအောင်မြို့နယ်ရမ်းပြဲမြို့နယ်တန်တွဲမြို့နယ်နဲ့တောင်ကုန်းမြို့နယ်တွေမှာထိခိုက်မှုများခဲ့တယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်ရခိုင်ပြည်နယ်အတွင်းမုံတိုင်းတိုက်ခတ်ခံလိုက်ရတဲ့မုံတိုင်းထံသစ်ဒေသခံပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုအ мян ဆုံးကူညီနိုင်ရေးအတွက်လည်းရခိုင်လူမှုအဖွဲ့အစည်းတွေဘက်ကပြင်ဆင်ဆောင်ရွက်နေကြတယ်လို့ရခိုင်ပြည်နယ်မြောက်ဦးမြို့ကလူမှုအဖွဲ့အစည်းဆောင်ရွက်နေတဲ့ဦးဝင်းလှိုင်ကပြောပြပါတယ်
ကျွန်တော်တို့ဒေသတွေမှာကဒီရေနဲ့တွေ့တူရှိတယ်ဆိုတာမှန်တယ်ဒါကလူတွေကသာဆင်းရဲလို့သူတို့မှအခက်ဆင်းရဲတဲ့လူတွေကအဓိကခံရတယ်အော်ဒီလိုမျိုးတော့အကူအညီပေးလို့ရအောင်ဆိုပြီးကျွန်တော်လူမျိုးခွင့်ဆင်းတဲ့ဆက်တပြီးတော့ဘယ်လိုလုပ်ပေးရမယ်ဆိုတာကိုကျွန်တော်ဆက်တင်နေပါတယ်အတိအကျတော့မသိရသေးဘူးဒါမှအတိအကျတော့သူတို့တွေမှာစားရတောင်းရတော့အတိအကျဖြစ်လာလိမ့်မယ်ပြီးရင်နေထိုင်ရေးနေထိုင်ရေးတွေကိုအတိအကျသူတို့တောက်ချောက်တာကတော့ကောင်းဆုံးဖြစ်လိမ့်မယ်ပထမဆုံးကျွန်တော်တို့ပြောရတယ်ပြီးစားရတောင်းရကိုချေချာခံပြီးတော့ပြောရတယ်ကျွန်တော်ပြီးလို့ရှိရင်အဲ့ဒီဘက်မှာလွှဲတာတွေကိုကျွန်တော်အပ်ပြီးရခင်အိတ်ကနှုတ်ဆိုတယ်လွှဲတာတွေကိုအကူအညီပေးရတယ်မြောက်ပါလိမ့်မယ
်ဆိုင်ကလုန်းမာရတာဖြတ်တန်းနိုင်ခြေရှိတဲ့ကာလတွေအတွင်းကန်းနီကန်ဝင်းငါးဖန်ရေရင်နေနဲ့ခရီးသည်တင်လှေတွေငါး ဖမ်းလှေတွေဟာမုံတိုင်းရှောင်ပြီးတော့လှိုင်းလေခိုလုံမှုတတ်မှတ်ထားတဲ့လှိုင်းလေခိုလုံစိတ်တွေရှိတဲ့နေရာကိုသတိပေးချက်တွေကိုလိုက်နာပြီးလာရောက်စိုက်ကပ်ထားကြတယ်လို့သိရပါတယ်ဒီတစ်ချိန်မုံတိုင်းတိုက်ခတ်ချိန်မှာတော့ပြည်သူအများကမုံတိုင်းသတိပေးကြညာချက်တွေအထုတ်ပြန်ချက်တွေပေါ်လိုက်နာမှုအားကောင်းခဲ့တဲ့အတွက်တစ်ပင်ကြိုးကြတာနဲ့ဓာတ်လိုက်လို့တင်းဆုံးသူအနည်းဆုံး၄ဦးရှိခဲ့ပေမဲ့မုံတိုင်းကြောင့်အသေးပြောင်းနေခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါတယ
်တင်းရတယ်ကျွန်တော်စတင်ပြီးတချို့လူတင်းဆုံးမှုရှိတဲ့ဟာအရာဝတီမှာတက်လိုက်ပြီးညောက်သေးတယ်နောက်ပြီးတော့တစ်ပင်ပြီးလို့ညောက်သေးတယ်ပေါ့နော်ဒါမျိုးတွေရှိတယ်ဒါတွေအတွက်ဆိုလဲထောက်ပံ့မှုအတွက်ကိုကျွန်တော်ဆွဲလဲနေတယ်အိမ်မျိုးလဲတစ်လုံးချင်းတစ်လုံးချင်းကိုဘလောက်ဘလောက်ဆံမှုတက်မှတ်တာရှိတော့ထောက်ပံ့မှုတွေအခုလုပ်နေပြီပေါ့နော်ဒီစင်းနေရာတော့ဒီညနေတော့ဆိုရင်တော့အကုန်ထွက်လာမယ်ကယ်ဆယ်ဆုံးမှုစင်းရတော့ထွက်နေပြီပြောလိုက်ရင်တော့ရခိုင်ကတော့အများဆုံးပေါ့နော်9မြို့နယ်မှာဖြစ်တယ်တိန်း389တိန်းလောက်ပြည်စီရအောင်ပြောတာနော်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့လေသက်ဆိုင်တိုင်းဆိုင်ရောရခိုင်ကြီးနဲ့စုရဖွဲ့နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ထောက်ပံ့တာကြီးစပြီးတော့လုပ်နေပါပြီလို့ပြောနေမှာနော
်မုံတိုင်းတန်ကြောင်ဂေါရင်ကြီးကျွန်းအပြန်လမ်းပိတ်တာမျိုးလိုမြေကျော်နာကားလမ်းတွေရေကျော်တာတရားပြည်စီတာတွေရှိခဲ့တာနဲ့ပတ်သက်လို့လေအမြန်ဆုံးလမ်းမဆက်သွယ်ရေးကောင်းအောင်ပို့ဆောင်ဆက်သွယ်ရေးနဲ့နည်းမြေကတာဝန်ရှိသူတွေဘက်ကအရေးတကြီးလှုပ်ဆောင်ပေးနေကြတယ်လို့လူကယ်ပြန်ကပြောပါတယ်ဒါအပြင်စကိုင်းမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာလည်းစစ်တပ်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးတွေလူမှုဖွဲ့စည်းတွေနဲ့ကယ်ဆယ်ရေးအဖွဲ့ဝင်တွေဘက်ကမုံတိုင်းအလွန်ပျက်စီးဆုံးရှုံးမှုတွေနဲ့လမ်းပိတ်ဆို့တာတွေတစ်ပင်ပြိုလဲတာတစ်ကိုင်းကျိုးကြတာတွေကိုအမြန်ဆုံးရှင်းလင်းဆောင်ရွက်ပေးနေကြတယ်လို့လည်းသိရပါတယ်ရှင်
မဆူဝင်တင်ဆက်ထားတာပါဒီနေရာဆိုရင်ညီမ2021ရဲ့နေ့ဖြစ်တဲ့အတွက်နိုင်ငံအကြီးအကဲတွေကစုမကောင်တောင်းပေးထားတာတွေကိုနားဆင်ကြမှာပါ1989ခုနှစ်ကိုကူးပြောင်းခဲ့တဲ့ဒီနေ့2021ရဲ့နေ့မှာနိုင်ငံတော်သမ္မတပါဝင်နိုင်ငံအကြီးအကဲတွေက2019နှုတ်ခွန်းဆက်စကားပြောကြခဲ့ရမှာအလုံးနီးပါးကငင်းချင်းရရှိဖို့မျှော်လင့်ကြောင်းနဲ့ငင်းချင်းရရှိဖို့ကြိုးစားတော့မှာဖြစ်တဲ့အကြောင်းကိုထည့်သွင်းပြောကြခဲ့ကြပါတယ်လက်ရှိငင်းချင်းအလားအလာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်
ဟုတ်ကဲ့ခရစ်နှစ2019ခုနှစ်နှစ်ဆန်းကာလကလေးကအစိုးရကဒီနှစ်ကိုငင်းကြဲရေးနှစ်ဖြစ်မျှော်မှန်းခဲ့တယ်လို့မြန်မာနှစ်သက်ကူအခါသမယမှာလည်းနိုင်ငံခေါင်းဆောင်တွေကငင်းကြဲရေးရရှိဖို့ကိုနှစ်သက်ကူစုတောင်းစကားတွေမှာအလေးထားထည့်သွင်းပြောကြားခဲ့ကြပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်စုတောင်းစကားမှာငင်းကြဲရေးနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောဆိုပါတယ
်ငင်းကြဲရေးအတွက်နိုင်ငံတော်ကကြိုးပမ်းနေတဲ့အချိန်မှာဒီနိုင်ငံရေးဖြစ်စဉ်ကြီးအတွက်ပြည်သူတွေကစည်ရနာနဲ့ထက်ဝင်လူတန်းဝင်တန်ထောင်ပေါင်းများစွာကိုလက်ခံရရှိခဲ့ပါတယ်။ဒါဟာရှေ့ဆက်ရမယ့်ခရီးအတွက်အားရပွေရာဖြစ်ပါတယ်။ပြည်သူတွေအလူဟာဘာကိုပြတာလဲဆိုရင်ပြည်သူတွေဟာငြိမ်းချမ်းရဖို့ဘယ်လောက်ဆာလောင်မှုသိနေကြတယ်။ငြိမ်းချမ်းတဲ့ဘဝကိုဘယ်လောက်လိုချင်နေကြတယ်။ငြိမ်းချမ်းဖြစ်စဉ်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဥဆောင်ပြီးလူတို့လူတန်းစာအဖွဲ့အစည်းအသီးသီးနဲ့ဆွေးနွေးညှိနှိုင်းအပြေရှာနေကြတဲ့အပေါ်မှာဘယ်လောက်ယုံကြည်အားထားမှုရှိတယ်ဆိုတာကိုပြသနေတာပဲဖြစ်ပါတယ်။ဒါကြောင့်လေဒီနှစ်တွင်းမှာပြည်သူတွေအတွက်ဝမ်းမြောက်ဖွယ်ရာရလကောင်းမြန်ရရှိလိမ့်မယ်လို့မျှော်လင့်မိပါတယ်
။ဒုတိယသမ္မတဦးမြင့်ဆွေပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေရဲ့နှုတ်ခွန်းဆက်စကားမှာလည်းငင်းချရေးကိစ္စရပ်တွေကိုအလေးထားထည့်သွင်းပြောဆိုခဲ့တယ်လို့တမ်ရောကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှတိုးတက်မှာဖြစ်ကြောင်းပြောဆိုပြီးငင်းချမ်းရေးရရှိအောင်ကြိုးစားဖို့စုတောင်းစကားပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာပေါ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘရိုဆောဂွေထူးဝင်းကအခုလိုတုံ့တက်ပြောဆိုပါတယ်
။ဒီငင်းချမ်းရေးကိုနိုင်ငံလုံးကပြောနေကြတယ်ကွာ။တိုးတက်ငင်းချမ်းတိစောက်တဲ့နေရာမှာနားလည်မှုရှိဖို့အပြာလာလေးရမှုရှိဖို့တော့လိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အပြစ်ကခတ်တဲ့ဖြစ်ရတဲ့အကြောင်းကြီးကမတူပွဲပြားမှုတွေကိုအပြစ်မှပြင်းမှုလေးရမှုမရှိတဲ့အပေါ်ဖြစ်လာတဲ့အခါအပြစ်ခတ်ရဆင်းရဲဆိုတာကငင်းချမ်းရရတယ်လို့ပြောလို့မရသေးဘူးနော်။ဒီလိုဖြစ်တဲ့ဒီဝါမှာပုံပြင်ကြောက်ကမှုပြင်းတဲ့အသက်ရှင်နေတဲ့ရရှိဖို့တွေလည်းရေးကြည့်တဲ့အတွက်အကုန်လုံးမကောင်းရှိမှာအထူးသဖြင့်နိုင်ငံတော်မှာတာဝန်ယူတဲ့အစိုးရတို့နိုင်ငံတော်လုံခြုံရေးကြီးစီးလည်းကတ်တမတော်တို့ဒီမျိုးသားအကျိုးအတွက်ဆောင်ရွက်တဲ့နိုင်ငံလည်းလည်းဖွဲ့စည်းပြီးလည်းတောင်းအများရှိပါပဲ
NCA ကိုလက်မှတ်မြေထိုးသေးတဲ့မြန်မာတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်သူ UNFC ဖွဲ့နဲ့ရှိတိုင်းတာကတော့ဒီသူတင်ထားတဲ့အချက်ကိုချက်ပေါ်မှာဒီမူရလက်ခံတာပြီဆိုတော့နည်းနည်းနှိစက်လာတော့ဗျာနော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဘဝဘွဲကနေပြီးတော့မှ ကမ္ဘာကတပြည်တဲ့အင်အားစုတစ်ခုဒီရောက်ထားပြီလေသူတို့ကတော့ DNCA line ကိုလက်မခံဘူးလို့ပြောတယ်အဲသူတို့နဲ့ဘယ်လိုဆက်ကြည့်နိုင်မလဲဒီပုံမှန်နဲ့မြိုင်စကားပြောတယ်ဗျအဲသူတို့နဲ့ညှိနှိုင်းလို့မပြေလေရင်သူ့နိုင်ငံကတော့မအေးချမ်းနိုင်ဘူးလို့ဆိုနေတယ်
UNFC အဖွဲ့ဝင်9ဖွဲ့မှာ9ဖွဲ့က NCA ကိုလက်မှတ်ရေးထိုးမဲ့အလားအလာရှိနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဝမိုင်းလားအပါအဝင်ဖြစ်တဲ့တရုတ်နယ်စပ်ခြေစိုက်အဖွဲ့တွေနဲ့ပူးပေါင်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အလားအလာရှိနေတာဖြစ်ပါလေ။ငင်းချဲရေးရရှိဖို့အတွက်လိုအပ်ချက်ကိုနိုင်ဟန်သားကအခုလိုဆက်လက်ပြီးပြောဆိုပါတယ်။င
င်းချဲရေးဆွေးနွေးပွဲမှာအားလုံးဒီဒီလည်းလည်းနဲ့ညှိနှိုင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ချက်ကတော့ NCA လက်မှတ်ထိုးမှပါဝင်ဖြစ်ပြုမယ်ဆိုတဲ့ကိစ္စလေအဲဒီကိစ္စကတော့နည်းနည်းသက်ဆိုင်ရာကောင်းဆောင်တွေနေနဲ့ပြန်လည်သုံးသပ်ဖို့တော့လိုမယ်တချို့အင်အားစုတွေကပေါ့ဗျာနော် NCA ကတချို့ကိစ္စတွေအချက်လက်တွေပေါ်မှာမကြည်လည်မှုရှိနေသေးတယ်ဆိုတော့သူတို့ကလည်းဒီ NCA မထိုးရင်လည်းကဲနှစ်ဖက်ထိုးစစ်တွေရထားလာပါဒီစနေဘဝမှာအလုံးပါဝင်ဆွေးနွေးကြပါအဲ့လိုလမ်းဖွင့်ပေးနိုင်ရင်ဒါတော့ပို့ပြီးတော့နှိစ္စတာပေါ့ဗျာနော
်ပြီးခဲ့တဲ့အပတ်တွင်ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အဖွဲ့ခုနှစ်ဖွဲ့ဟာဝတ်တက်ဖွဲ့ဌာနချုပ်ပန်ဆန်းမှာအစည်းအဝေးကျင်းပခဲ့ပြီးမကြာခင်မှာအဖြစ်တစ်ခုခုရရှိလာနိုင်ကြောင်းလည်းမြမအကြီးလေးလာတုံသက်သူဥမမောင်ဆိုကပြောပါတယ်
ညီနိုင်နိုင်မဲ့အနေအထားမျိုးရှိမယ်ထင်ပါတယ်အော်ဒီဒီအနေနဲ့မှာပဲသူတို့စုံပြချက်ကြီးနေတဲ့ဒီထွက်လာလိမ့်မယ်တူတယ်ဆိုဒီနေ့ကဝါနှစ်ပတ်လည်နေတယ်နောက်အစည်းအဝေးတည့်ရလို့ပြီးတော့နားထားပြီးတော့ဝါနှစ်ပတ်လည်နေပြီးမှဆက်လုပ်လိမ့်မယ်တူတယ်အဲညီနိုင်ရေးဖွဲ့ထွက်လာရင်တော့သူတို့ဆက်ညီနိုင်မယ်သဘောထားတော့ဖော်ပြကြမယ်ထင်ပါတယ်ဘယ်လိုအပေးယူလုပ်ကြမလဲဘယ်ဘက်ကဘယ်လောက်ရှော့မလဲဆိုတာပေါ့အဲ့ပုံမှာပဲမူတည်မှာပါ
မြန်မာနိုင်ငံမှာတိုင်းသာလက်နက်ကိုင်အဖွဲ့22ဖွဲ့ရှိနေပြီး2015ခုနှစ်မှာအဖွဲ့10ဖွဲ့က NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
ခုမှဆက်သတင်းပေးပို့ထားပါအခုတစ်ခါမှာတော့တကြံကာလာတွင်းကဒုစရိုက်ခြေနေတွေကိုတင်ဆက်ပေးကြပါတယ်ဒီနေ့မဟာတကြံပွဲတော်မှာရန်ကုန်တိုင်းအတွင်းဒုစရိုက်မှုရေအတွက်ဟာအရင်နှစ်ကထက်ဆိုင်ပိုလျော့နေသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးကအကြီးတန်းတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်အဲ့လိုဒုစရိုက်မှုရော့ကျသွားတာကတကြံမတိုင်ခင်ကတည်းကကိုကရဲတပ်ဖွဲ့အနေနဲ့စီမံချက်တစ်ခုချပြီးတော့လှုပ်ဆောင်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းစံဟင်းကတင်ဆက်ထားပါတယ်ရှင်
ဇန်နဝါရီအတွင်းဒီနေ့တကြံပွဲတော်၄ရက်မှာမနစ်ကတဲ့စာရင်လူစိုက်မှုတွေခိုက်ရန်ဖြစ်ပွားမှုတွေရောနေသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးကရဲမှူးလောက်ကအခုလိုပြောပါတယ်
။ဒါကြောင့်ဒီနေ့ကတော့နေတိုင်းကတော့ဘုရားကျွန်တော်ပြောသူနှမှုပုံမှုဖြစ်ပွားခဲ့ပါတယ်မနစ်ကတဲ့စာရင်နော်။ဒီဆုံးတဲ့သူရဲ့၃ဒီဆုံးခဲ့တဲ့အတွက်ကြောင့်မနစ်ကတဲ့စာရင်နော်ရင်တိုင်းမှုကတော့ပေါများပြီးတော့ကျန်တဲ့တကြံကာလအတွင်းခိုက်ရန်ဖြစ်ပွားတဲ့မှုတွေကတော့နေပါလေဆိုတော့ကျွန်တော်တို့ခိုင်းကြမ်းများရဲ့အစဉ်စားရရသိရှိရပါဗျ။
အဲ့လိုတကြံကာလအတွင်းဒုစရိုက်မှုတွေရုံနေသွားတာဟာရဲတပ်ဖွဲ့ကတကြံမနိုင်ခင်ဆက်လုပ်ခဲ့တဲ့စီမံချက်တစ်ခုကြောင့်ဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။ဒီနှစ်မှာမနစ်ကတည်းကထူကြတာကကျွန်တော်တကြံမတိုင်ခင်မှာကျွန်တော်တို့ပြည်မှုကျူးလွန်ရလာလာရှိတဲ့လူတွေပြည်မှုကျူးလွန်နိုင်တဲ့လူတွေကျွန်တော်တို့မတ်လ၁ရက်နေ့ရက်စပြီးတော့စွန့်ရဲစီမံချက်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီဒုစရိုက်သမားတွေကိုပါစီပူကင်းဖြစ်ပေါ်နိုင်ကျူတင်ကာကွယ်မှုအနေနဲ့ကျွန်တော်ဖန်စီထိန်းသိမ်းထားနိုင်တဲ့အတွက်ကြောင့်ဒီနေ့မှာတော့အဲဒီစီမံချက်ကြောင့်ကျွန်တော်တို့မူကင်းနဲ့ရောင်းချက်ဆင်းလာဆိုတော့သိရှိရပါတယ်ခ
ပြီးခဲ့တဲ့2016ကြာမှာရောဒီနေ့ကြာမှာပါခိုက်ရန်ဖြစ်ပွားလို့လူသေဆုံးတာမျိုးတွေမတွေ့ရဘူးလို့ရဲမှူးလောက်ပဲကပြောပါတယ်ပြီးခဲ့တဲ့ကြံ၄ရက်အတွင်းနိုင်ကွန်ညီမှုအသင်းအနေနဲ့မျိုးရဲလူစီကားရဲ့နေရာမျိုးတွေမှာအရေးပေါ်အကူအညီတွေရရှိရင်24နာရီပတ်လုံးစောင့်ရှောက်မှုပေးထားတာဖြစ်ပါတယ်အဲ့လိုတကြံကာလအတွင်းအရေးပေါ်ကိစ္စရေးတွေအကူအညီတွေပေးနေတဲ့နိုင်ရေးကူညီမှုအသင်းအနေနဲ့လည်းတာမန်ထိခိုက်မှုတွေရင်တိုက်မှုတွေကိုတာကူညီဆောက်ရှောက်ရတာမျိုးတွေရှိတယ်လို့နိုင်ရေးကူညီမှုအသင်းပြန်ကြားရေးတာဝန်ခံကိုကြည်သူရိကပြောပါတယ
်ဟုတ်တယ်အမြတ်ရေးပေါ်ဌာနပေါ်ကဒီနေ့မှတကြံမှာဆိုကျွန်တော် point 4 point မှာ4 point ရဲ့အသင်းဆောက်ဆိုင်နဲ့ပြီးတော့ရုံးလာလဲ stand by ဆောင်နေပါတယ်ခင်ဗျ point 4 point တွေကတော့စုနေကြမှာ the point အင်းအကံပေါ်မှာ the point ရောစင်းကျွန်းမှာ the point ညကျွန်းတောင်မှာ the point ပေါ့ဒီပွားအကြရဲမှာခါရကြပါမှုတွေတော့တိတ်မတွေ့ရပါဘူးကားအက်ဆီဒန့်တွေပါလို့ရှိမယ်ပြီးတော့ချော်လဲပြီးတော့ကွဲလာလို့လက်ကွဲဝလာလို့ပါတယ်လို့ဖြစ်ပေရတာတွေရှိပါတယ်ဟုတ်ဒုစရိုက်မှုတွေပါတယ်ဆိုတော့တိတ်မရှိပါဘူးခင်ဗျဒီနေ့တည်ပြီးတော့မတွေ့ပါဘူးခင်ဗျ
ဒီကနေ့ထုတ်တဲ့ညီမအလေးသတင်းစာမှာတော့တကြံအကျိုးအကျက်အကျက်၃ရက်အတွင်းပြည်မှုပေါင်း148မှုရှိခဲ့ပြီးဒဏ်ရာရရှိသူ152ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ပြန်ကြားရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့2019ခုနှစ်တကြံကာလအတွင်းမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့တကြံနဲ့ပတ်သက်တဲ့ပြည်မှုပေါင်း1100ဖြစ်ပွားခဲ့ပြီးတော့သေဆုံးသူ285ဦးနဲ့ဒဏ်ရာရရှိသူ1053ဦးရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်။ကိုကောင်းဆိုင်တင်ဆက်ထားတာဖြစ်ပါတယ်။ VOA ကနေအခုသောတာရှင်တွေအတွက်နှစ်စန်းတရက်နေ့မာမင်္ဂလာရှိစေဖို့ညအောင်နဲ့မေးစီတို့တည်ဆူထားတယ်။ချမ်းမြေပါစေဆိုတဲ့သတင်းလေးကိုတင်ဆက်ပေးကြပါရစေ
Thank you.
သတင်းနဲ့ VOA ရဲ့တိသေးလက်ဆောင်ကိုကြိုက်နှက်တက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှက်လောင်ကကြေညာပေးပါမယ်ရှင
်တူရကီသမ္မတရစစ်ထိုင်ပ် R1 ကိုလုတ်ပိုင်ခွင့်အာဏာသိမ်းတွေတိုးမြင့်ပေးနိုင်ဖို့အတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကသတင်းကနေနဲ့နောက်ပိုင်းမှာကြေညာပါတယ်မဲရီရဲ့69ရာခိုင်နှုန်းရစ်သွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ50တမဲရှိပြီးတော့ကန့်ကွက်မဲကတော့49ရာခိုင်နှုန်းရှိတဲ့အကြောင်းတူရကီအစိုးရအရာရှိတွေကသတင်းမီဒီယာတွေကိုပြောပါတယ်တူရကီရွေးကောက်ပွဲဘုတ်ဖွဲ့အကြီးအကဲကလည်းဒီမဲရလတ်တွေမှန်ကန်ကြောင်းကိုနောက်ပိုင်းမှာအတည်ပြုပြောဆိုပြီးလာမယ့်ရဲ့အတွင်းတရားဝင်မဲရလတ်တွေကြီးညာပေးမယ်အကြောင်းပြောပါရယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိ HR McMaster ဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့ရပ်ဖက်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အိနေချင်းအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ပါရယ် McMaster ဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြံဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့တပုံတွေကိုနှိမ်နင်းနေတာနဲ့ပတ်သက်ပြီးသုံးသက်အကဲဖြတ်ဖို့အာဖဂန်ကောင်းဆောင်တွေနဲ့ကဘူးမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့အကြာမှာအစ္စလာမဘတ်မြို့ကိုဒီကနေ့ရောက်ရှိလာခဲ့တာဖြစ်ပါတယ်။ဒီကနေ့ဟာမြန်မာရိုးရာတက်ကရစ် 1389 ခုနှစ်ကူးပြောင်းတဲ့နစ်ဆန်းတရက်နေ့ဖြစ်တာနဲ့အညီနိုင်ငံအကြီးအကဲတွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရတယ်။နိုင်ငံကောင်းဆောင်တွေရဲ့နှစ်တကူနှုတ်ခွန်းဆက်စကားတွေမှာအများအားဖြင့်တူညီတဲ့သတင်းစကားကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တာဖြစ်ပါတယ်။
တဲ့ရင်ချက်ကိုနားလောက်ကကြီးညာပေးကြတာပါဒီညတော့စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိလိုင်းဒိုမီတာ24 25နဲ့50တိကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါ့နှစ်သက်မှာကျမ်းမာပျော်ရွှင်ကြပါစေရှင
Thank you.
This program has come to you from the Voice of America, Washington.